ုလအတမ်ကထွေထွေညီလာခံမှာမြမအရေးဆွေးနွေးပွဲအကြောင်းကိုကောက်နှုတ်တင်ပြမှာဖြစ်ပါတယ်။အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအချမ်းဖတ်မှုတွေနဲ့မတည်ငြိမ်မှုတွေပိုပြီးကျေပြန့်လာမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတင်းနယ်လာနေမှာသတိပေးပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်းနယ်လာနေကအလို့သဘောတင်ပြဆွေးနွေးပွဲကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကမြန်မာအရေးနဲ့ပတ်သက်ပြီးတင်းနယ်လာနေမှာကုလသမဂ္ဂအထွေထွေညီလာခံကိုအလို့သဘောတင်ပြပါတယ်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်ချက်သိမ့်ချတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပြင်မြန်မာနိုင်ငံရဲ့အကျပ်တဲဖြည့်ရှင်းနိုင်မယ့်အခြေအနေတွေကိုအလေးထားတင်ပြပါတယ်
။ Today 14.4
ဒီကနေ့ဒီအချိန်မှာလူပေါင်း 14.4 သန်းမြန်မာလူထုရဲ့၄ပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါပြီလို့ Miss Hazel ကပြောသွားတာပါ။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်အရေးကိုလည်းသူကအခုလိုထောက်ပြပါတယ်။
In addition to almost 1 million Rohingya refugees,
Bangladesh နိုင်ငံကစခန်းတွေမှာ Rohingya ဒုက္ခသည်တသန်းနီးပါးရှိနေပြီးသားအခြေအနေမှာဒေတာရင်းကိုတိတ်နေချီပြီးနေဆက်ဖြတ်ကျော်ဝင်ရောက်ပြီး Rohingya 3,400 တို့ဟာဆိုရင်ပြီးခဲ့တဲ့10နှစ်တာအတွင်းရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာနေရဆွန့်ခွာနေထိုင်နေကြရပါတယ်လို့သူမကပြောသွားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့6လတာအတွင်းမြန်မာလက်နက်ကင်တပ်ဖွဲ့တွေအပါအဝင်တခြားသောတပ်ဆိုင်သူတွေအာဆီယံပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာအချက်တဲဖြည့်ရှင်ရေးဆွေးနွေးခဲ့တဲ့ Miss Hazel အနေနဲ့စစ်ကောင်စီနဲ့တော့ဆွေးနွေးခွင့်မရသေးပါဘူးစစ်ကောင်စီနဲ့ဆွေးနွေးခွင့်ရဖို့မျှော်လင့်ချောင်းလဲသူကပြောပါတယ
် The military continues its disproportionate use of force.
စစ်တပ်ဟာအင်အားအလွန်အကျွံဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရသားတွေအပေါ်မှာအပြင်းအထန်တိုက်ခိုက်နေသလိုခုခံတိုက်ခိုက်သူတွေကိုလည်းတုံ့ပြန်ချေမှုန့်နေပြီးဝေဟင်ကနေဘုံကျဲတိုက်ခိုက်တာတွေကိုလည်းအသုံးပြုနေပါတယ်။အရက်ဖက်အဆောက်အုံတွေကြီးရွာတွေမိရှုဖျက်ဆီးခံရပြီးနိုင်ငံတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံရပါတယ်လို့ Miss Hazel ကပြောသွားတာပါ။အနာသိမ်းပြီးနောက်ကျုံရတဲ့နိုင်ငံရေးအကျပ်တဲပြည်လေရေးစစ်ကောင်စီကရွေးကောက်ပွဲတည်ကျင့်ပမယ်လို့ကတိပြုထားပေမဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်အပေါ်မှာအယုံကြည်သိမ့်မရှိကြဘူးလို့လည်းသူမကထောက်ပြပါတယ
် Without an inclusive political
အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုစိုးရိမ်မှုချင်းချောက်ခံရမှုမရှိဘဲအသုံးပြုနိုင်တဲ့အခြေအနေမျိုးမရှိဘူးဆိုရင်တော့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေနောက်ထပ်ပိုပြီးကြီးမားကျယ်ပြန့်လာမယ်လို့အထွေထွေညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုသွားတာဖြစ်ပါတယ်သူမအနေနဲ့တော့မြမအကျက်တဲဖြည့်ရှင်းနိုင်ရည်အတွက်အဓိကစောင့်ရွက်သွားမယ့်ကိစ္စတွေကိုလည်းအခုလိုပြောပါတယ
် focusing on four areas humanitarian and protection needs
လူသားချင်းစာနာမှုနဲ့အကာအကွယ်လိုအပ်ချက်အရတားအုပ်ချုပ်ရေးကိုပြန်လည်ရောက်ရှိရေးထိရောက်ပြီးဒီမိုကရေစီနှိမ့်ချအုပ်ချုပ်မှုရိုဟင်ဂျာတွေအတွက်ရေရှည်ဖြည့်ရှင်းချက်စတဲ့ကိစ္စလေးခုကိုအဓိကစောင့်ရွက်မယ်လို့ပြောသွားတာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့အထွေထွေညီလာခံမှာအလို့သဘောတင်ပြချက်မှာတော့မြန်မာတပ်မတ်ကြီးအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေအများအပြားတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့ရိုဟင်ဂျာဒုက္ခသည်အရေးကိုအထူးအလေးထားပြီးပြောပါတယ်
။ In the 17 months since the military coup derailed Myanmar's democratic
system, 18 လတာအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကလမ်းကြောင်းလဲသွားခဲ့ပါတယ်။မြန်မာလူမှုအပေါ်မှာစစ်တပ်ရဲ့ရရဆက်ဆက်ဖြိုခွင်းမှုတွေကိုတွေ့မြင်ခဲ့ရပြီးဖြစ်ပါတယ်
။ကုလသမဂ္ဂထွေထွေညီလာခံအစည်းအဝေးကိုတက်ရောက်တဲ့မြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ထံလက်နက်တွေမရောက်အောင်တားဆီးချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်
။ Finally, I strongly urge the UN Security Council ASEAN our neighbors and
ကုလသမဂ္ဂလူညွန်ရေးကောင်စီ ASEAN ကျွန်တော်တို့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဒေတာတွင်းနဲ့ဒေတာအပြင်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာလူထုအလွန်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ကြဖို့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနောက်ထပ်မဖြစ်အောင်ကာကွယ်ပေးကြဖို့တရားမဝင်စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေရေးကူညီပေးဖို့ မြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ခံထားရသူတွေနဲ့ထိတွေ့ဆက်ဆံဖို့ဆိုးရွားပြင်းထန်လာတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီစီရင်နိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုထောက်ခံကြဖို့စစ်ကောင်စီအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်းနဲ့စစ်ကောင်စီလက်နက်မရရှိရေးကာကွယ်ကြဖို့နောက်ဆုံးအချက်အနေနဲ့တောင်းဆိုလိုပါတယ်
မြန်မာနိုင်ငံရဲ့အချက်အလက်ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်တရားဥပဒေစိုးမိုးရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထွက်ပေါ်လာရေးနဲ့တရားဝင်အယက်သားအစိုးရပြန်လည်ချင်းသုံးရမှာဖြစ်ပြီးစစ်အုပ်ချုပ်မှုအဆုံးသတ်မှရမယ်လို့တမ္မကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားပါတယ်ရှင်